ဘာမှာလေခလေးကတ်တွန်းအတူတွေအများကြီးတွေ့ရလို့ခလေးမိဘတွေအနေနဲ့သတိထားကြဖို့ပြောနေတယ်နော
်ဟုတ်ပါမဆုပြန်မော်ရအဲ့ဒီကတ်တွန်းအတူတွေကလည်းဒီမူဂျိုအရွယ်ခလေးတွေကြည့်များတဲ့ခလေးကတ်တွန်းဇက်ကောင်တွေစင်တူဖန်တီထားတော့ရုပ်ရက်ဆိုရင်တို့ကြည့်နေကြကတ်တွန်းရုပ်တန်စီးရီးတွေလို့ပဲထင်ရပေမဲ့တို့အရွယ်ကလေးတွေကြည့်ဖို့မသင့်တာတွေဗျကြောက်စရာကောင်းတာတွေချင်းချင်းရန်လှုပ်တာတွေရန်စစန်းအပြောဆိုတွေတချို့ဆိုလို့ရှိရင်ခလေးငယ်တွေအတွက်ဘလုံးပေါင်ကမဆက်တဲ့လေမန်းဆိုင်ရာကိစ္စတွေတော့မှပါတယ်ဗျ
အဲ့ကတ်တွန်းတူတွေကလည်းအသေးချာကိုဖန်တီးထားတာကိုသားညုံရ Peppa Pig ဝက်ကလေးတို့နောက် Frozen ရုပ်ရှင်တွေက Elsa တို့အပြာရောင်မြည့်ထားကောင်းတွေလေး Thomas တို့လိုခလေးငယ်လေးတွေကြိုက်တက်ကြတဲ့ကတ်တွန်းစက်ကောင်တွေကိုတုံးပြီးတော့မှခလေးငယ်တွေနဲ့မအပ်ဆက်တဲ့အကြောင်းတွေကိုဇာတ်လမ်းဆင်ထားတာရှင့်အဲ့ဒါကိုမိဘတွေကသတိထားပြီးတော့မှပဲဒီကတ်တွန်းအတူတွေဆိုတာကိုသိတော့တာဥမာဒီ Peppa Pig ဝက်ရုပ်ကတ်တွန်းလေးဆိုလို့ရှိရင်သုံးလေးနှစ်အရွယ်တွေကတိတ်ကြည့်ကြတာအဲ့ဒါကိုဒီအကြီးကြီးကင်ထားတဲ့သွားဆီယောင်ရသူ့ရဲ့သွားကိုဒီတိုင်းဆွဲနှုတ်လိုက်တော့နာလွန်းလို့အော်ငိုတာကိုပြရတယ်လေခလေးရဲ့ဘေးမှာရှိနေတဲ့သတင်းတောက်အမေလော်ရာဂျူးဆိုတဲ့သူကသတိထားမိတာသုံးနှစ်အရွယ်သူ့သမီးလေးအတွက်ဘလို့မှမကြည့်တဲ့ကတ်တွန်းဗီဒီယိုဖြစ်နေတယ်ဆိုတာကိုသူ့ရဲ့အတွေ့အကြုံကိုအဲ့ဒီလော်ရာကဒီ The Outline ဆိုတဲ့ website ပေါ်မှာရေးပြခဲ့တာ
လူကြီးတွေကတော့ဒီကတ်တွန်းမျိုးကမူဂျိုရွယ်ခလေးတွေအတွက်မဟုတ်ဘူးဆိုတာချက်ချင်းသိပြီပဲလို့ကလေးလေးတွေအတွက်ကြတော့မခွဲခြားတော့သူတို့ကြည့်နေကြကတ်တွန်းဇက်ကောင်လေးတွေလိုပဲထင်ကြတာပေါ့ဗျာ
Sesame Street ပညာပေးရုပ်သံစီးရီးတွေက Cookie Monster ဇက်ကောင်မျိုးနောက် Main ကလေးတွေတိတ်ကြိုက်တဲ့ Disney ရဲ့ Frozen ရုပ်ရှင်တွေက Elsa ကတ်တွန်းဇက်ကောင်မျိုးကိုတုံထားတော့ကလေးတွေကကြည့်ကြမှာပဲလို့ဒီကလေးလေးယောက်မိခင်တယောက်ပြောတာကိုလည်း Valley News ရဲ့သတင်းတစ်ခုထဲမှာဖော်ပြထားပါသေးတယ်နိုင်ငံတော်တော်များများမှာကဒီကလေးတွေရဲ့အသက်အပိုင်းခြားအလိုက်ကတ်တွန်းအမျိုးအစားတွေကိုခွဲခြားပြီးတော့သတ်မှတ်ထားပါတယ်ကလေးတွေနဲ့မတင့်တော်တဲ့ပြားခွက်မျိုးတွေကလေးတွေမကြည့်ရအောင်ပါနောက်များသောအားဖြင့်ကလေးကတ်တွန်းတွေကကလေးတွေအတွက်ပညာရစေဖို့အပြောအဆိုဇလတ်ဆင်ထားကြတာများပါတယ်အဲဒါကြောင့်ခု YouTube ပေါ်မှာတွေးခဲ့ရတဲ့ဒီကတ်တွန်းအတုတွေကကလေးငယ်တွေချိဖို့မတင့်တဲ့ဇလတ်မျိုးအပြောမျိုးပြားခွက်မျိုးတွေဖြစ်နေတာကိုသတင်းဆောင်မတွေကထောက်ပြနေကြတာပါ
ဒါကြောင့်လည်းပဲလူကြီးတွေအတွက်ရေစရာဟာတာတွေကိုခလေးကြိုက်ကတ်တွန်းဇက်ကောင်မျိုးတွေနဲ့ဖန်တီးထားတယ်ဆိုပြီးတော့ခလေးမိဘတွေကဝေဖန်နေကြတာပေါ့
ပြဿနာကအဲ့ဒီလိုကတ်တွန်းမျိုးတွေက YouTube ပေါ်မှာထောင်ချီပြီးတော့ရှိနေတယ်ရှင် YouTube website မှာကိုပိုင်ရုပ်သံ channel line တွေဖန်တီးပြီးတော့ကိုတင်ချင်တဲ့ video တိုလေးတွေကိုတင်လို့ရတာကိုအခွင့်အောင်းယူကြတယ်ပြောရမှာပါလူကြီးအများဆုံး YouTube channel 100ထဲမှာပါတဲ့ Toys and Funny Kids Surprise Egg ဆိုတဲ့ channel တစ်ခုထဲမှာတဲ့အဲ့လိုခလေးကတ်တွန်းအတုတွေကယာနဲ့ချီရှိနေတာနောက်သူ့ရဲ့ channel ပေါ်တင်ထားတဲ့ video တွေကိုကြည့်ကြတဲ့သူစုစုပေါင်းကလည်းတန်း 9,000 ကျော်ရှိတာကိုသားညုံရ
။သူတို့ရဲ့ဖွင့် internet seminar ကိုတွားကြည့်လို့ရှိရင်တကယ်ကလေးကြိုက်ကတ်တွန်းဇက်ကောင်ရုပ်လေးတွေနဲ့ seminar ခေါင်းစည်းကိုအလှဆင်ထားတယ်မဆုမြတ်မွေရဲ့။ video တွေကြတော့နာမည်ကြီးကလေးကတ်တွန်းဇက်ကောင်တွေနီးပါးဆင်တူတဲ့ဇက်ကောင်တွေကကလေးတွေနဲ့မအပ်ဆက်တဲ့ကိစ္စတွေလုပ်နေတဲ့ကတ်တွန်း video မျိုးတွေလေ။
အဲ့ဒီကတ်တွန်းဇက်ကောင်တို့တွေနဲ့ဗီဒီယိုတော်တော်များများကဖန်တီးသူရဲ့ဟာသညံနဲ့တယောလှောင်ပြောင်နိုင်စွမ်းဘလောက်ရှိတယ်လဲဆိုတာကိုပြချင်တယ်လို့မြင်ရပေမဲ့ကလေးတွေအတွက်တော့မဟုတ်တာသေးကြရဲ့ရှင်။နောက် YouTube ဆိုတာကအကောင့်ဖွင့်ထားလို့ရှိရင်ကိုတင်ချင်တဲ့ဗီဒီယိုတွေကိုတင်လို့ရတော့ဒါမျိုးတွေမတင်ရဘူးလို့လည်းတားလို့မရဘူးလေ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုသွားပြီးတော့ထိခိုက်နိုင်တာ哦။တခုတော့ရှိပါတယ်ကိုကတိတ်လွန်နေလို့ထင်တဲ့ဗီဒီယိုမျိုးတွေကို report လုပ်လို့တော့ရတယ်။အဲ့လိုမျိုး report လုပ်တဲ့ဗီဒီယိုတွေကို YouTube ကသုံးသပ်ပြီးတော့နိုင်ပိုင်းအတွင်းမှာပဲဖယ်ရှားပေးပါတယ်လို့ YouTube ကတော့ပြောတယ်ရှင်။နောက် smartphone တွေ tablet computer တွေပေါ်မှာကြည့်လို့ရအောင်လုပ်ပေးထားတဲ့ YouTube Kids ဆိုတဲ့ app ကို download လုပ်ပြီးကြည့်ပါလို့လည်းအကြံပေးထားပါသေးတယ်
။ပြဿနာကအဲ့လိုမျိုးကလေးလေးတွေနဲ့မတင်တော်တဲ့ video တွေကိုစီစစ်ပေးတဲ့ YouTube Kids application မှာလည်းကတ်တွန်းအတုတွေရှိသေးတယ်။အဲ့ဒါကြောင့်မလို့အဲ့ဒီ app မှာကိုကြည့်စေချင်တဲ့ကတ်တွန်း video တွေကိုပဲကလေးတွေကြည့်နိုင်အောင်လို့ restricted mode ကို on ထားပါလို့ YouTube ကတော့အကြံပြုတာပဲ။အဲ့ဒါဘယ်နားမှာရှိလဲဆိုတော့ website seminar ရဲ့ whole output ကိုတော့လို့ရှိရင် content location နဲ့ history ဆိုတဲ့ကြားမှာတွေ့ရလိမ့်မယ်
။ဒါပေမဲ့အဲ့ဒီလိုမျိုး restricted mode ကို on ထားလို့တရားရဂိုင်းနှုံစိတ်ချရပါတယ်လို့ပြောလို့မရဘူးလို့လည်း YouTube ကစကားခံထားပါသေးတယ်။စစ်စစ်တဲ့ဘယ်စနစ်မျိုးကမှအပြည့်အဝကောင်းတယ်လို့မှတ်ယူလို့မရပါဘူးလို့ပြောပါတယ်။နောက်လုပ်တင်တာတစ်ခုကတော့ YouTube မှာ video တစ်ခုပြီးရင်နောက်တစ်ခုအလိုလျောက်ပြတဲ့ဒီ auto play ကိုပိတ်ထားတင်ပါတယ်။အဲ့ဒါဘယ်လိုလုပ်လဲဆိုတော့ဒီ video ပေါ်မှာ gear ပုံလေးကိုနှိပ်လိုက်လို့ရှိရင် setting လုံးလို့ရမယ့်ရွေးချယ်စရာတွေပေါ်လာပါလိမ့်မယ်။အဲ့ဒီထက်က auto play ဆိုတာကိုအဖွင့်ပိတ်လုပ်တဲ့ setting ကိုတွေ့မှာပါ
။အကောင်းဆုံးကတော့ဒီ clay cartoon တွေကိုမူလဖန်တီးသူတွေလုပ်ပေးထားတဲ့တရားဝင် online seminar တွေဘောကနေပဲကြည့်တင်တယ်ထင်တယ်မဆင်မြင်မို့ရဲ့။နောက်တရားဝင် app တွင်မှာ video တွေရှာပေးတဲ့ search option ကိုပိတ်ထားလိုက်လို့ရှိရင်ကလေးတွေကသူတို့ဖာသာကတ်တွန်းတွေရှောက်ရှာပြီးတော့ကြည့်လို့မရတော့ဘူးအခုခေတ်ကလေးတွေကနီးပညာပိုင်းမှာလူကြီးတွေထက်တောင်မှသာတော့သုံးလနှစ်ကလေးငယ်တွေကလည်းသူတို့ကြိုက်တာကို online မှာရှာပြီးတော့ကြည့်တတ်တယ်ဗျအခုရှိနေတဲ့ကတ်တွန်း video အတုတွေကကတ်တွန်းဇက်ကောင်အစ်စ်တွေရဲ့နာမည်တွေကိုသုံးထားတယ်နောက်ရုပ်တွေကလည်းစင်တူတယ်ဆိုတော့ကလေးတွေမှားပြီးတော့ကြည့်နိုင်တယ်လေ အဲကြောင့်မို့သူတို့ရှာလို့မရအောင်လို့ search feature ကိုပိတ်ထားလိုက်တာအကောင်းဆုံးဖြစ်မှာမဆုမြတ်မို့ရဲ့
ကတ်တုန်းတူတွေကိုဘလို့ရှောင်မလဲလို့သုံးသပ်ပြတဲ့သတင်းဆောင်ပါတွေအားလုံးမှလည်းအဲ့လိုမျိုးလုံးတဲ့နယ်လို့အကြံပြုကြရရှင်ခလေးမိဘတွေဘက်ကခလေးတွေမကြည့်တဲ့ကတ်တုန်းဗီဒီယိုတွေလို့ပြောပေမဲ့တခြားသူတွေဘက်ကကျတော့အမြင်တစ်မျိုးရှိနိုင်တယ်လို့ YouTube ကပြောပါတယ်။နောက် YouTube ဆိုတာကလွတ်လွတ်လပ်လပ်ထုတ်ဖော်ပြသခြင်းတွေအတွက်ဆက်ပြီးတော့ဖွင့်ပေးထားမဲ့ online နေရာတစ်ခုဖြစ်တာမို့သူတို့စီကံသတ်မှတ်ချက်တွေကိုချိုးဖောက်တဲ့ဗီဒီယိုတွေ့ရင်သတင်းပေးကြဖို့လည်းတိုက်တွန်းထားတယ်ကိုသားညုံရ
။အခုခေတ်မှာက smartphone တွေ tablet computer တွေဆိုတာကခလေးတွေနဲ့တိတ်ပြီးတော့မစိမ့်ဘူးလေ။ကလေးတွေအတွက်ရွယ်ဖန်တီးထားတဲ့ဗီဒီယိုတွေကလည်းမျိုးစုံပဲအတော်များများကကလေးတွေအတွက်ပညာရစီတော့မိဘတွေကလည်းပေးကြည့်ကြတယ်တချို့ကတော့ကလေးတွေငြိမ်သေးစုပြီးတော့ပေးထားတာမျိုးလည်းပါတာပေါ့လေ
အဲဒါကြောင့်အရေးအကြီးဆုံးကတော့မိဘတွေအနေနဲ့ကိုယ်ကလေးအွန်လိုင်းပေါ်မှာဘာတွေကြည့်နေကြသလဲဆိုတာမျက်ခြေမပြတ်ဖို့လိုပါတယ်အခုဗီဒီယိုတိုင်းလို့လို့မှာကလေးတွေအတွက်မဟုတ်လို့ရှိရင်ကလေးတွေမကြည့်သင့်ဘူးဆိုတဲ့သတိပေးချက်တွေပါပါတယ်ဒါကြောင့်ကိုကကိုကလေးကြည့်နေတဲ့ကတ်တွန်းတွေရုပ်ရှင်တွေကသူတို့အသက်အရွယ်ကြီးဖို့သတ်မှတ်ထားတဲ့ဗီဒီယိုမှဟုတ်ရဲ့လားဆိုတာကိုမိဘတွေအနေနဲ့အာရုံစိုက်တဲ့လို့ကလေးငယ်ဆိုင်ရာကျွမ်းကျင်သူတိုင်းကသတိပေးထားကြပါရဲ့ရှင်